မြန်မာနိုင်ငံတွင်းစည်ရေးပဋိပက္ခတွေရှိနေတဲ့ဒေသတွေမှာမြေမြုပ်မိုင်းအသုံးပြုမှုများလာသလိုမြေမြုပ်မိုင်းကြောင့်ထိခိုက်သေးဆုံးမှုတွေလည်းပိုတိုလာနေပါတယ်။2022ခုနှစ်ရဲ့နှစ်လအတွင်းမှာပဲမြေမြုပ်မိုင်းကြောင့်ထိခိုက်ဒဏ်ရာရတဲ့သူက2020ခုနှစ်တစ်နှစ်လုံးရဲ့19ရာခိုင်နှုန်းထိဖြစ်ခဲ့တယ်လို့ UNICEF ကုလကလေးများရန်ကုန်ွေအဖွဲ့ကထုတ်ပြန်လိုက်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
မြန်မာနိုင်ငံတွင်စစ်အာဏာသိမ်းပြီးနောက်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားနေရာတချို့မှာပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်နေပြီးနှစ်ဖက်စလုံးကမြေမြုပ်မိုင်းတွေအသုံးပြုနေကြတာပါ။စစ်ရေးပဋိပက္ခတွေပြင်းထန်နေတဲ့ကယားပြည်နယ်ဒီမော့ဆိုမြို့နယ်တဝိုက်မှာဆိုရင်မြေမြုပ်မိုင်းတွေကိုကရင်နီတော်လှန်ရေးတပ်ပေါင်းစုနဲ့ဒီမော့ဆို PDF တွေပူးပေါင်းရှင်းလင်းနေရပြီးနေတိုင်းလိုလိုမိုင်းတွေတွေ့နေရတယ်လို့ဒီမော့ဆို PDF ရဲ့တာဝန်ခံက VOA ကိုပြောပါရယ်။ဒီမြေမြုပ်မိုင်းအများစုကိုစစ်ကောင်စီတပ်တွေကထောင်ထားတာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။လမ်းကြားနေအိမ်ကြားစိုက်ခင်းတွေကြားထဲမှာမြေမြုပ်မိုင်းတွေကိုထောင်ထားတဲ့အတွက်အရက်သားတွေပဲအများဆုံးထိခိုက်ရတယ်လို့သူကပြောပါတယ
်။ဆက်လက်ပြီးတော့နေစုမှုရေးတွေကိုလည်းကျွန်တော်တို့ကပြောတော့တရက်တည်းကိုကျွန်တော်တို့ဆက်လုံးအမျိုးဆက်လုံးကိုလုံးအမျိုးရက်တိုင်းကိုကျွန်တော်တို့ပြောရချင်ပါတော့။ကျွန်တော်တို့ဒီကလည်းဟိုမပြောင်းရဲတော့ဘူးကစိတ်မလုံခြုံတော့ခုကတို့စိုက်ထားတဲ့အစည်းအဝေးတွေပေါ့နော်ကျွန်တော်တို့
ကယားပြည်နယ်ဒီမော့ဆိုမြို့နယ်နားမှာမြေမြုပ်မိုင်းတွေကိုအများဆုံးတွေ့ရပြီးဒေသခံလက်နက်ကိုင်အဖွဲ့တွေနယ်မြေစိုးမိုးထားနိုင်တဲ့ကြံမြို့နယ်တွေမှာတော့မြေမြုပ်မိုင်းကိုစိုးရိမ်စရာတိတ်မရှိဘူးလို့သူကပြောပါတယ်။စက္ကရိယအကူအညီမပါဘဲလူအင်အားနဲ့ပဲဒီမိုင်းတွေကိုရှင်းလင်းနေရတာပါ။တခါတလေမိုင်းရှင်းတဲ့အဖွဲ့တွေစီစားစရာလာပို့တဲ့သူတွေကိုယ်တိုင်မိုင်းနေမိတာတွေရှိနေပါတယ်လို့သူကဆက်ပြောပါတယ်။
မိုင်းကအမျိုးသားများကျတော့ဖလစ်မိုင်းရှိတယ်၊ထောက်မိုင်းရှိတယ်၊ချစ်မိုင်းရှိတယ်ပေါ့နော်။ပြီးတော့ပိုင်မိုင်းရှိတယ်။အဲဒီအမျိုးသားလေးမျိုးလားမျိုးလားတော့အကျွန်တော်တို့သူပေါ်ရရှိတယ်ပေါ့နော်။ပထမဦးစားပြတာဒီမိုင်းရှင်းနေပေါ့နော်။မရှင်းရေးပြီးတာလေကျွန်တော်တို့ဒီအခါတိုင်းကျွန်တော်တို့ဆက်လုပ်ဖို့ရှိတယ်ပေါ့နော်။
ကုလသမဂ္ဂ UNICEF ကထုတ်ပြန်တဲ့အချက်အလက်တွေအရဆိုရင်2022ခုနှစ်တစ်နှစ်လုံးမှာမြေမြုပ်မိုင်းကြောင့်လူပေါင်း284ယောက်ထိခိုက်ခဲ့ရပြီး2020ကအရေးအတွက်ထက်ပိုများလာပါတယ်။ချမ်းပြည်နယ်က38ရာခိုင်နှုန်းနဲ့ထိခိုက်မှုအရေအတွက်အများဆုံးဖြစ်ပြီးတော့ကချင်၊ရခိုင်၊ပဲခူး၊ချင်း၊ကယား၊ကရင်မွန်၊မကွေး၊စကိုင်းနဲ့တနင်္သာရီဒေသတွေကအစဉ်အတိုင်းအများဆုံးရှိနေပါတယ်။မြေမြုံမိုင်းကြောင့်ထိခိုက်ခဲ့ရသူတွေထဲမှာကလေးတငယ်အရေအတွက်က28ရာခိုင်နှုန်းရှိနေပြီးတော့ရခိုင်ပြည်နယ်ကကလေးတွေကအများဆုံးထိခိုက်နစ်နာခဲ့တာပါ။စီရေးပရိပခတွေကြုံခဲ့ပေမဲ့လည်းလက်တလောတိုက်ပွဲတွေမရှိတဲ့ရခိုင်ဒေသမှာလည်းလက်ကြံမြေမြုံမိုင်းတွေကြောင့်ဒေသခံတွေထိခိုက်နေရပါတယ်။မြေမြုံမိုင်းတွေကိုမြန်မာစစ်တပ်ကတုံးဆွဲသလိုပဲဒေသခံလက်နက်ကိုင်တပ်ဖွဲ့တိုင်းဒေသလက်နက်ကိုင်တွေကလည်းတုံးဆွဲကြတာပါ။မိုင်းထောင်ပြီးတစ်ဖက်ရန်သူကိုရည်ရွယ်တိုက်ခိုက်ကြပေမဲ့လည်းမိုင်းအကျွင်းကြံတွေကတော့ဒေသခံတွေကိုဆက်ပြီးချင်းချောက်နေတယ်လို့ချင်းပြည်နယ်အရက်ဖက်အဖွဲ့အစည်းတစ်ခုမှဦးဆောင်ပါဝင်သူတူကပြောပါတယ်။လက်နက်ကိုင်အဖွဲ့အစည်းတွေကတော့မြေမြုံမိုင်းကိုရှောင်ကွင်းသွားလာနိုင်ကြလို့ဒေသခံတွေပဲအများဆုံးထိခိုက်နေနိုင်နေရတယ်လို့သူကပြောပါတယ်။
တဖက်နဲ့တဖက်စစ်ပွဲတွေဖြစ်ပေါ်လာတဲ့အခါမှာအားသာချက်ကိုယူချင်တော့အားဖြစ်ပေါ်လေ။ဩနှစ်ဖက်စလုံးကတဖက်ရန်သူသွာလာနိုင်တဲ့နေရာမျိုးမှာမြေမြုပ်မိုင်းတွေကိုထောင်ထားလိမ့်ရှိတယ်ပေါ့လေ။ဒီအခြေပြုပြီးပြောချင်တာကတော့ကျွန်တော်ချင်းပြည်နယ်မှာအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အခင်းချင်းမှာပေါ့လေ။ဒီမြေမြုပ်မိုင်းရဲ့ဆိုကြောကတဖက်ရန်သူဒီမကပဲနဲ့ဇာဝတ်နေရေးအတွက်တောင်းရသွားဥယျာဉ်ချမ်းလုံနေတဲ့သူတွေအတွက်ပါတော်တော်လေးကိုထိခိုက်နေနိုင်မှုရှိပါတယ်ပေါ့လေတော်တော်များများအပြစ်မဲ့တဲ့ပြည်သူတွေဟာမြေမြုံမိုင်းတန်းကြောင့်အသက်ပေးသွားကြတာတော်တော်လေးကျွန်တော်တွေ့ရပါတယ်ပေါ့လေ
ရမ်းမီနယ်မြောက်ပိုင်းကိုခိုင်မျိုးကဥဟုတ်ပေါင်းကလွန်ခဲ့တဲ့၅နှစ်ကတောင်ရသွားရင်မိုင်းနေမိတဲ့အတွက်ခြေရောက်တစ်ဖက်ဖြတ်ပစ်လိုက်ရတဲ့အဖြစ်အပျက်ကိုအခုလိုပြန်ပြောပါဗျာ
ဖြတ်ပစ်ရတာအဲ့ဒါလား၄နှစ်လောက်ရှိပါပြီဗျာသမန်းနေမိတာမြက်သွားရိတ်တာမမနေမိတာအလုပ်ဘာမလုပ်မလုပ်တတ်ဘူးမလုပ်ချင်တော့မလုပ်တတ်ဘူးနော်အတက်လည်းဟောတာ6ဆယ်နဲ့မြေဝင်သွားပြီလားအေ
းဘာနှစ်လောက်ဝစ်လာတဲ့ခြေတော်အတုကအခုသုံးလို့မရတော့တဲ့အတွက်အစ်စ်တစ်ခုရဖို့စောင့်ဆိုင်နေတယ်လို့လည်းသူက VOA ကိုပြောပါတယ်မိုင်းတာစီရေးစာချုပ်ကို2021ခုနှစ်နိုဝင်ဘာလ1ရက်နေ့အထိနိုင်ငံပေါင်း164နိုင်ငံကမ္ဘာနိုင်ငံတွေရဲ့80ရာခိုင်နှုန်းကအတည်ပြုလက်ခံခဲ့ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံကတော့လူသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့ဒီမြေမြုပ်မိုင်းကိစ္စမှာပူးပေါင်းပါဝင်တာမျိုးမရှိသေးဘူးလို့မြေမြုပ်မိုင်းစောင့်ကြည့်လေ့လာရေးအဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာလအစည်းအဝေးဆာမှာရေးသားထားပါတယ်။အခု2022ခုနှစ်ဇန်နဝါရီနဲ့ဖေဖော်ဝါရီနှစ်လပေါင်းစည်ရင်းအရဆိုရင်တော့တနိုင်ငံလုံးမှာမြေမြုပ်မိုင်းကြောင့် လူပေါင်း53ယောက်ထိခိုက်နစ်နာခဲ့ရတယ်လို့ UNICEF ကထုတ်ပြန်ထားပါတယ်။ဒီအချက်အလက်ထဲမှာဒေသဆိုင်ရာအုပ်ချုပ်ရေးတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတဲ့ပေါက်ကွဲမှုတွေကြောင့်ထိခိုက်ခဲ့ရတဲ့သူတွေစာရင်းကိုထည့်မသွင်းထားဘူးလို့ UNICEF ကထုတ်ပြန်ထားပါတယ်ခင်ဗျာ။